အမေရိကန်မှာတရားမဝင်နေထိုင်နေသူတွေကိုအဓိကထားပြီးတော့မှလူဝင်မှုကြီးကြပ်ရေးတာဝန်ရှိသူတွေစီးနှင်ရှာဖွေမှုအတွင်းမှာ680ကျော်ကိုဖမ်းဆီးမိခဲ့ပြီးအများစုဟာပြစ်မှုကျူးလွန်ထားကြသူတွေဖြစ်တယ်လို့အမေရိကန်အမိမေလုံခြုံရေးဌာနကပြောလိုက်ပါတယ်။နေရပ်ပြန်ပို့နိုင်ဖို့ဖမ်းဆီးခဲ့သူ85ရာခိုင်နှုန်းမှာပြစ်မှုကျူးလွန်ထားတဲ့မှတ်တမ်းတွေရှိကြသူဖြစ်တယ်လို့အမိမေလုံခြုံရေးဝန်ကြီးဂျွန်ကယ်လီကပြောပါတယ်။အဲ့ဒီလိုရှာဖွေစီးနှင်မှုတွေဟာပုံမှန်လုပ်နေကြစီမံချက်ဖြစ်တယ်လို့လည်းသူကပြောပါတယ်။ Los Angeles, Chicago, Atlanta, San Antonio နဲ့ New York မြို့တွေမှာစီးနှင်ရှာဖွေဖမ်းဆီးမှုတွေကိုလုပ်ခဲ့တာဖြစ်ပါတယ်ရှင်။